မြန်မာအစိုးရနဲ့ NCA အပြစ်ခတ်လက်မှတ်ရေးရက်စဲကိုလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားအင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အခုလိုတိုက်ခိုက်လာတာဟာကြောင်မဲတီဘောဒေသတွင်မှာလက်နက်ကင်အဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။လက်ရှိတိုင်းဒေသတမှာထိုးစစ်ဆင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းဒေသလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကပြောကြပါတယ်။ BOE ထိုင်းချီစိုက်တရင်တော့ကိုနိုင်ကွင်တရင်ပြဖို့ထားတာကိုနားဆင်ကြပါခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်သမတော်ခြေပြုတ်ရာအုံမှုချေးရွာအုပ်စုလွယ်မုံစုသက်စခန်းကိုမြန်မာသမတော်ကနေမနေ့ကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS SSC ပြောခွေရပုံမှုကြီးဆိုင်ငိမ့်ကပြောပါတယ်။
ဒါမနဲ့ဒီဘောက်ကိုင်မနော်ကျွန်တော်တို့ဒီပုံမှုကြီးပါအောက်စုမှာဖြစ်တာဖြစ်ပါပဲတိုက်ပွဲကတော့နနာနေစတာညနေ6နာရီလောက်မှနည်းနည်းငြိမ်သက်သွားတဲ့သဘောရှိပါတယ်စကစတစ်ကြောက်မဲလက်အောက်ခါမနော်ခါမရငါးတုံညာနေရခလာရနေ့လေးနေ့ရပူပေါင်းတဲ့အစ်ကြောင်းကကျွန်တော်တို့ဝင်တိုက်တာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့ဖြစ်မှုအခြေအနေမရှိဘူးလို့သိရတယ်ဟိုအမြင်တင်တဲ့အရာဆိုရင်ဒီတမတော်ဘက်ကတော့နည်းနည်းအထိခိုက်တန်ရာတွေတော့ရတယ်လို့တော့ကြားတယ်ပြတခြားသူတို့စီကလည်းနဲ့ခရမ်းမိကြောက်တယ်လေကျွန်တော်တို့ဘက်ကဒိန်းစီရမိတာလည်းရှိတယ်ပေါ့အဲ့ဒါတခြားတယ်အဲ့ကွင်ကကျွန်တော်ကွင်ဖြစ်ပါတယ်ကွင်ကျော်မှာအစကမ်းရောဟောပေါ့20ကျော်ကျော်လောက်ရှိနေတဲ့အဲ့ဒီကျော
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာသမ္မတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောဆိုခဲ့ပေမဲ့တိကျအတိမပြတ်နိုင်သေးပါဘူးမြန်မာသမ္မတော်ကလည်းခုလိုတိုက်ခိုက်လာတာဟာဒီဘောမြို့နယ်ကအုံမှုထန်ဆန့်ပါခါဒေသတွေမှာလက်နက်ကင်အဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆကြောင်းဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့သိရတဲ့လောက်ဆိုရင်အပေါ်နေပြီးတော့အဲ့ဒီအုံမှုကွင်မှာရှိတဲ့တိုင်းသားလက်နက်ကင်တွေအားလုံးဒီဘောကြောင့်မှုကွင်မှာရှိတဲ့တိုင်းသားလက်နက်ကင်အားလုံးတွေကိုဟောပါရှင်းထုတ်ရမယ်ဆိုတော့အထက်ကညွန်ကြားလာတယ်လို့အဲ့လိုတော့တူတူတန်တန်တော့ကြားရတာပေါ့ဗျာ
လက်ရှိတိုက်ပွဲဖြစ်ပွားရနေရမှာမြန်မာသမ္မတဘက်ကအင်အားဖြည့်ထားပြီးထန်ဆက်ပါခါဆတဲ့နေမျိုးတွေမှာလည်းအနီးကစစ်ရေးသိမ်းမှနေစေအခြေအနေမှာရှိနေပါတယ်ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာသမ္မတဘက်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးတိုင်းဒေသနဲ့ကိုင်ဖွဲ့တွေအနေနဲ့တမတ်ထားတဲ့နေရာမှာနေထိုင်သွားလာရင်တိုက်ပွဲဖြစ်စရာမရှိဘူးလို့မြမသမတော်ကြီးရည်လေးညှိနှံကိုကဲရင်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးကသတင်းမီဒီယာတွေကိုပြောခဲ့ပါတယ်
ဆိုတော့သူတို့အနေနဲ့ကသူ့နေရာနဲ့သူနေတယ်လက်နက်ကင်ဆိုင်သွားလာမှုတွေမရှိဘူးသွားခဲ့လို့ရှိရင်လည်းကျွန်တော်တို့ဒီမှာသတင်းပို့တယ်သွားခွင့်ရှိတဲ့နေရာကိုသွားတယ်စသည်ဖြင့်ပေါ့အခွင့်ပြုတဲ့နေရာကိုသွားတဲ့အတွက်ကြောင့်ကျွန်တော်တို့နေဘာမှလည်းကြောက်စရာမရှိဘူးဒါကျွန်တော်တို့နဲ့သူတို့တိုက်ပွဲဖြစ်စရာမရှိဘူ
းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဖွဲ့အနေနဲ့အစိုးရနဲ့ပြည်ထောင်စုအစ်စ်ငင်းချိုင်းရေးပြကြရေးထိုးထားတဲ့ဖွဲ့ဖြစ်ပြီးနေမြေဒေသတမန်ရေးကိစ္စရပ်တွေကိုဆွေးနွေးထားတာမရှိသေးဘူးလို့ RCSS SSA ပြောခွေရသူ့ပုံမှုကြီးဆိုင်ငင်းကပြောပါတယ
်တမန်ငင်းကြီးဆိုတော့ဘာမှတိတိကျကျကိုတတ်မှတ်ထားတာမရှိသေးဘူးကိုနားလည်းဘူးလည်းကိုနေသွားတဲ့တဘောပဲအမှန်ဆိုကျွန်တော်တို့ဒီနေရာနေပါဒီကွေးမနေပါဒီဖက်မနေပါဆိုတရားဝင်တတ်မှတ်ထားတာမရှိသေးဘူးပြအဲ့ကိစ္စကြတော့တဘောဥပမာအတိရနေနေဆိုဘလွာမျိုးလဲဆိုတာကိုအတိတ်တွေကိုဖွင့်ဆိုမှုမရှိသေးဘူးပြ
မြန်မာသမ္မတအနေနဲ့အပြစ်ရ NCA ဖွဲ့ပေါ်တိုက်ခိုက်လာတာလက်ရှိတိုင်းဒေသမှာသုစစ်စင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့ဒုပူမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့ထိုးပြီးသားအဖွဲ့ကိုတောင်မှဒီလိုတိုက်တယ်ဆိုတာဟိုကမထိုးတဲ့အဖွဲ့တွေဖက်ကလည်းဒီလိုကစဉ်းစားစရာအများကြီးရှိမှာပေါ့ဟိုကိုကောင်ဖက်မှလည်းတဲ့ပွဲတွေအစမပြစ်ဖြစ်နေတယ်ဒီကြားထဲမှာလည်းကျွန်တော်တို့ဝင်တိုက်တယ်ဆိုတော့ကျွန်တော်တို့ EO ဖက်ကတော့နည်းနည်းစဉ်းစားစရာအများကြီးရှိတာပေါ့ကျွန်တော်တို့ကမြင်တာလည်းဒီလိုလုပ်တာ MCA ကိုဟိုကထိခိုက်စေတယ်နောက်ဒီငင်းချမ်းရေးဖြစ်ကိုလေအဟန္တာအနောက်ဆက်ဖြစ်စီတာပေါ့နော
် RCSS SSC ကမြန်မာစိုးရနဲ့တနိုင်ငံလုံးအပြစ်ခံရစရေးစာချုပ် NCA လက်မှတ်ရေးသူထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရှေ့ဖွဲ့မှာပါဝင်နေပြီးမြန်မာသမ္မတကနေနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာမကြာခဏဆူဆူလို့တိုက်ပွဲဖြစ်ပွားနေပါတယ်မြန်မာစိုးရအနေနဲ့ပြည်ထောင်စုငင်းချမ်းကြီးညီလာခံကော27ရာစုပင်လုံညီလာခံကိုကျင်းပနိုင်ဖို့စိုင်းပြေနေစေတဲ့ချိန်တည်းမှာပဲရှမ်းပြည်နယ်ကချင်းပြည်နယ်ဘက်မှာမြန်မာသမ္မတနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးရတိုက်ခိုက်မှုတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်တိုင်းဒေသနဲ့ကိုင်ဖွဲ့တွေအနေနဲ့သစသိရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အတွက် NCA သဘောတူစာချုပ်လက်မှတ်ရေးဆိုရမှာဖြစ်ပြီးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးသိမ်းမှနေစဖွဲ့ဖြစ်တဲ့ကိုကန့်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်ဖွဲ့တို့အနေနဲ့လက်မှတ်ရေးဆိုရေးမှာကန့်တတ်ချင်းခံနေရပါတယ်။ဒီသုံးဖွဲ့အနေနဲ့လက်နက်ကိုင်လမ်းစဉ်စွန့်လွတ်ကြောင်းသဘောထားထုတ်ပြမယ်ဆိုရင် NCA လက်မှတ်ထိုးစရာမလိုပဲသစသိရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အခွင့်အရေးရှိမယ်လို့လည်းတပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။